ကျင်းတဲ့နိုင်ငံမှာလူပေါင်း18ယောက်ဒေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်စီလုံးညီညွတ်မှုရှိတယ်ဆိုတာပြသတဲ့ Paris မြို့တော်ကလမ်းလျှောက်ခြိတက်ပွဲကိုအခုမိနစ်ပိုင်းအတွင်းကပဲစတင်ပါတယ်။ဒီခြိတက်ပွဲမှာကမ္ဘာကောင်းဆောင်အများအများအပါအဝင်လူပေါင်းတန်းနဲ့ချီပါဝင်တယ်လို့ခန့်မှန်းရပါတယ်။လမ်းလျှောက်ခြိတက်ပွဲစတင်ရာ La Place de la République ရင်းပြင်မှာအစောပိုင်းတည်းကနိုင်ငံစုံကလူပေါင်းထောင်တောင်းချီစုဝေးနေခဲ့ကြတာပါ။
We have to be here in the memory of these people, innocent people, and to say with a smile that we're not afraid.
Anéanti et meurtri.
သိဆုံးသွားတဲ့အဖြစ်မဲ့သူတွေအတွက်ဒီကိုလာရတာပါအပြုံးတွေနဲ့ကျမတို့ကကြောက်မသွားပါဘူးဆိုတာကိုပြဖို့လာရတာပါလို့တယောက်ကပြောသွားသလိုခြေခွဲစရာကောင်းတဲ့အဖြစ်ကိုကြော်လွှင့်နိုင်ဖို့အတွက်အားလုံးစူးစီးဖို့လိုအပ်တဲ့အတွက်လာခဲ့ရတာပါလို့တယောက်ကလည်းပြောသွားခဲ့တာဖြစ်ပါတယ်ကျင်းတက်သမရနဲ့ဒီသိဆုံးသွားသူတွေရဲ့မိသားစုဝင်တွေဦးဆောင်ပြီးတော့လမ်းကြောင်းတစ်ခုကနေခြိတက်ကြတဲ့ပွဲမှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်စတဲ့ဥရောပနိုင်ငံကခေါင်းဆောင်တော်တော်များများအပြင်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူနဲ့ပါလက်စတိုင်းခေါင်းဆောင်မာမော့အဘတ်စ်ဂျော်ဒန်ဘီရင်နဲ့မိဖုရားစတဲ့နိုင်ငံစုံကခေါင်းဆောင်တွေပါဝင်ခြိတက်ကြတာမို့လုံခြုံရေးကိုလည်းအထူးခြားထားပါတယ်အမေရိကန်ပြည်ထောင်စုကိုစားရှေ့နေချုပ်အဲရစ်ခိုဒါပါဝင်ခြိတက်ပါတယ်။လွတ်လပ်မှုကိုပြသတဲ့ခြိတက်လမ်းလျှောက်ပွဲကိုဘလို့အကြမ်းဖက်လို့ရကမှတားဆီးနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောကြားခဲ့ပါတယ်။ဥရောပနိုင်ငံတဝန်းကမျိုးတွေမှာလည်းစီးလုံးမှုကိုပြသတဲ့အနေနဲ့ခြိတက်လမ်းလျှောက်ပွဲတွေကိုပြုလုပ်ကြပါတယ်။အစောပိုင်းကတော့ပြင်သစ်ပြည်ထရေးဝန်ကြီးဦးဆောင်ပြီးတော့ဒီလုံခြုံရေးဆိုင်ရာအရေးပေါ်ဆွေးနွေးပွဲကိုလုပ်ခဲ့ပါတယ်။အမေရိကန်ရှေ့နေချုပ်ဟိုဒါ၊ဂျာမနီ၊ဗြိတိန်နဲ့စပိန်နိုင်ငံတွေကပြည်ထရေးဝန်ကြီးတွေပါဝင်တဲ့အရေးပေါ်ဆွေးနွေးပွဲကိုပြင်သစ်ပြည်ထရေးရုံးမှာကျင်းပခဲ့တာပါ။တချိန်ထဲမှာပဲဒီတည်ဆုံသွားတဲ့တနက်သမား၃ယောက်ထဲကတယောက်ရဲ့ကြီးစားအမျိုးသမီးလွတ်မြောက်နေဆဲဖြစ်တဲ့အတွက်ပြင်သစ်နိုင်ငံတော်ဝန်မှလည်းလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်။တယောစာတွေရေးတဲ့ Paris မြို့တွေက Charlie Hebdo Magazine တိုင်းနဲ့ဒီဂျူးလိုမျိုးတွေစားတဲ့ကိုချအစားအသောက်ရောင်းတဲ့ Supermarket တို့ကိုဝင်ရောက်ပြိုက်ခတ်တိုက်ခိုက်သွားတဲ့တနက်သမားတွေရဲ့တခြားအပေါင်းအပါကြံရပါဖြစ်နိုင်သူတွေကိုလည်းစုံစမ်းရှာဖွေနေကြပါတယ်။လက်နက်ကင်ဆောင်ထားပြီးတော့အန္တရာယ်ရှိတယ်လို့ပြင်သစ်ရဲတွေမတင်ကားဖြစ်နေတဲ့အသက်26နှစ်အရွယ် Hayat Boumediene ဟာဇန်နဝါရီလ2ရက်နေ့ကတူရကီနိုင်ငံကိုရောက်လာခဲ့ပြီးတော့အခုဆီးရီးယားကိုရောက်သွားပုံရတယ်လို့တူရကီတာဝန်ရှိသူတွေကတော့စနေနေ့ကပြောကြားခဲ့ပါတယ်ရှင်။